တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားခြင်းရှိမရှိသိနိုင်ဖို့အမေရိကန်နိုင်ငံအတွင်းကပြည်နယ၅ခုမှာရှိတဲ့ရာသီအလိုက်တုပ်ကွေးရောဂါကုသရေးဌာနတွေကတဆင့်တက်ခွဲဆန်းသတ်မှုတွေစတင်လှုပ်ဆောင်တော့မှဖြစ်ကြောင်း CDC အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြားနေမှာပြောပါတယ်ဗိုင်းရပ်စ်ပိုးကူးစက်နေခြင်းရှိမရှိသိနိုင်ဖို့လော့စ်အန်ဂျလစ်ဆန်ဖရန်စစ္စကိုဆီယက်တယ်ရှီကာဂိုနဲ့နယူးယောက်မြို့တို့မှာရှိတဲ့ပြည်သူ့ကျန်းမာရေးဌာနဓာတ်ခွဲခန်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်း CDC ကပြောပါတယ်အဲ့ဒီမြို့တွေမှာရှိတဲ့ဓာတ်ခွဲခန်းတွေကရာသီအလိုက်ဖြစ်တဲ့တုတ်ကွေးရောဂါတွေကိုမှတ်တမ်းပြုစုထားပြီးဖြစ်တယ်လို့ဆိုပါတယ်တုတ်ကွေးရောဂါနဲ့အလားတရာတူတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါပိုးမရှိကြောင်းစသက်ခံရပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ရှိမရှိထပ်မံစံတဆစ်စီကြီးခံကြရမှာဖြစ်ကြောင်းအမေရိကန်မြို့သားတုတ်ကွေးယောဂာနဲ့အသက်ရှူလမ်းကြောင်းယောဂာဆိုင်ရာညွှန်ကြားရေးမှူးနန်စီမက်ဆီနီယာကသတင်းတောက်တွေကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်အခုချိန်ထိတော့အမေရိကန်နိုင်ငံတွင်လူတဦးကနေနောက်တဦးကိုကူးစက်မှုတစ်ခုအပါအဝင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ15ဦးသာရှိသေးတယ်လို့ဆိုပါတယ်လက်ရှိမှာတော့ဒီဗိုင်းရပ်စ်ကိုတိုက်ဖျက်ရေးအတွက်တန်တရားရှိသူတွေကိုတိကျခွဲထုတ်ထားတာနဲ့ခီးသွွာလာမှုကန့်သက်တာတွေကို CDC ကဆောင်ရွက်နေပါတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ဗိုင်းရပ်စ်ပိုးအမေရိကန်ထဲမှာကူးစက်ပြန့်နှံ့လာရင်တော့အဲ့ဒီကြိုတင်ကာကွယ်တဲ့နည်းလမ်းတွေကိုပြောင်းလဲလှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့ဆိုပါတယ်